အထက်ဒီသားမှာရုရှားကဆင်ရတိုးချက်နေတဲ့ပေါ်ဆိုရင်ကြောင့်ကြာလာပြီးနေနောက်မှာအိုက်ဆန်နိုင်ငံကအထက်ကောင်စီအစင်းမြင့်စည်းဝေးဘက်ကိုရောက်နေတဲ့အမေရိကန်နိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကင်ကပြောဆိုလိုက်ပါတယ
် We're committed to advancing a peaceful Arctic region where cooperation prevails on climate.
ရာသီဥတုပတ်ဝန်းကျင်သိပ္ပံပညာလွန်ကျွေးရေးနဲ့ဒေသခံပြည်သူတွေအကျိုးကျေးဇူးခံစားနေကြရတဲ့ရေရှည်စီးပွားရေးဖွံ့ဖြိုးမှုတွေမှာပူးပေါင်းဆောင်နေတဲ့ငင်းချမ်းနဲ့အတိတ်ဒေသ80တိုးတက်စေဖို့အမေရိကန်ကတန်ဖိုးတင်ချထားပါတယ်လို့ရီချာဗက်မျိုးတော်ကစီးပွားမှာတက်ရောက်လာတဲ့ကိုယ်စားလှယ်တွေကိုဝန်ကြီးဘလင်ကင်ပြောဆိုလိုက်တာပါရုရှားနိုင်ငံခြားရေးဝန်ကြီးဆာဂေးလက်ဗရော့ကတော့အတိတ်ဒေသမှာဘုံကျဲလေယာဉ်တွေရင်ကုန်သင်္ဘောတွေတိုးမြင့်ချထားတဲ့မြောက်အတ္တန်တိတ်စာချုပ်ဖွဲ့နေတိုးရဲ့ရည်ရွယ်ချက်ပေါ်မေကွန်ထုတ်ခဲ့ပါတယ်။နော်ဝေးနဲ့ဘော်တစ်ဒေသမှာပြည်ပကတပ်ဖွဲ့တွေရှိနေတာကြောင့်စီးရီနိုင်ငံရေးတင်းမာမှုကြီးပေါ်ပေါက်နေတာလည်းပြဿနာတွေရဲ့တစ်စိတ်တစ်ပိုင်းဖြစ်တဲ့အကြောင်းစီးဝဲပြီးဒင်းစာရှင်းလင်းမှုမှာရုရှားနိုင်ငံခြားရေးဝန်ကြီးကပြောဆိုခဲ့တာပါ။ဒေသတွင်းတင်းမာမှုတွေကြီးထွားလာနေချိန်မှာစစ်ပဆိုင်ရာအစည်းအဝေးစီးဝဲတွေပြန်ချင်းပဖို့လေအတိတ်ဒေသနိုင်ငံတွေကိုရုရှားနိုင်ငံကပြပေးနေပေမဲ့အမေရိကန်ကတော့ကန့်ကွက်ထားပါတယ်ယူကရိန်းနိုင်ငံခရိုင်းမီးယားဒေသကိုရုရှားပိုင်နဲ့ထဲသွတ်သွင်းလိုက်တဲ့2014ခုနှစ်ကစလို့အတိတ်ဒေသနိုင်ငံတွေကစီးပွားရေးချုပ်တွေရဲ့နှစ်ပတ်လည်စီးပွားပွဲတွေကိုရပ်ဆိုင်ထားတာပါအမေရိကန်ကနေဒါဒိန်းမတ်ဖင်လန်အိုက်စ်လန်နော်ဝေးဆွီဒင်နဲ့ရုရှားရှစ်နိုင်ငံပါဝင်တဲ့အတိတ်ကောင်စီကိုတော့ဘုံကျိုးစီးပွားဆိုင်ရာကိစ္စတွေဆွေးနွေးဖို့1996ခုနှစ်မှာစတင်ဖွဲ့စည်းထားပြီးအလဲကျဥက္ကဋ္ဌတာဝန်ကတော့ကြာသာပြီးနေမှာပဲအိုက်စ်လန်နိုင်ငံထံကနေရုရှားကလွှဲပြောင်းရယူမှာဖြစ်ပါတယ်